American Tamara ye let out muta lunyo ye chan be boku ga Myanmar ji ne patat pi lo belo mat che pe ge de le so ra o ji ya ma shin Myanmar naingan ha a ye ji de akai tat ma yauk shi ni de sit tat ne NLD lo lat twae pi lo titi ngain ngain a twin ku pyaung ye saung ywet ni ja de lo American Tamara ye let out muta lunyo ye chan be boku ga pyo cha lai ba de February 15 ye ne 16 ye ni ri ma chin ba me America ASEAN thait thi swin nwe ba a cho phi ma ni ga February 17 ye ni Washington myo ro Center for American Progress မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Ben Rose ကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ online ကနေတိုက်ရိုက်စောင့်ကြည့်နေတဲ့ဦးကျော်စံသားကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ပါတယ်။ TV CEO ပဲအကျိုးဆုံးသက်တဲ့ဒီနေ့အခမ်းအနားမှာအဓိကပြောကြားသွားသူကတော့ Ben Rose ဖြစ်ပါတယ်။သူဟာသမ္မတ Obama ရဲ့မဟာဗျူဟာဆိုင်ရာလက်ထောက်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဖြစ်ပြီးမင်းကွန်းရေးသားပေးရသူလည်းဖြစ်ပါတယ်။နိုင်ငံရေးစနစ်တွေအမျိုးမျိုးကွဲပြားနေတဲ့အာဆီယံနိုင်ငံတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံရေးအရာသူတို့စိတ်တမ်းကြဩဇာပေးမှာမဟုတ်ပဲနိုင်ငံတကာစံနဲ့ညီတဲ့အခွင့်အရေးတွေပွင့်လင်းရရှိရေးကိုသာဦးစားပေးဆောင်ရွက်တာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းအရသာအဖွဲ့အစည်းတွေအကောင့်လာဖို့မီဒီယာလွတ်လပ်ခွင့်ရှိလာဖို့နဲ့စွန့်ဦးတီထွင်တဲ့စီးပွားရေးလုပ်ငန်းတွေပေါ်ထွက်လာရေးတို့ကိုသာဦးစားပေးဆောင်ရွက်ခဲ့တာလို့ဆိုပါတယ်မြန်မာနိုင်ငံရဲ့အစဉ်ကူပြောင်းရေးဟာလည်းအင်ဒိုနီးရှားမှလိုပဲအောင်မြင်ချောမွေးလိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောကြားခဲ့ပါတယ်
။ Myanmar is a very critical and interesting time. They seated a parliament
မြန်မာနိုင်ငံဟာဆိုရင်သိအရေးကြီးပြီးစိတ်ဝင်စားစရာကောင်းတဲ့အခိုက်အတန့်မှာရောက်နေပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကပါလီမန်ခေါ်ယူခဲ့ပါတယ်။အကြမ်းအဖြစ် April လဆန်းပိုင်းလောက်မှာသမရတယောက်ရွေးချယ်ဖို့ရှိနေပါတယ်။ဒါဟာစစ်တပ်ကဒေါန်ဆန်းစုကြည်ရဲ့ NLD နဲ့လက်တွဲပြီးတည်ငြိမ်မှုရှိတဲ့အသွင်ကူးပြောင်းရေးတရက်ကိုလုံနိုင်တယ်ဆိုတာပြသလိုက်တာပဲဖြစ်ပါတယ်။ဒီလိုစစ်တပ်အစိုးရစီကနေရသအစိုးရတရက်စီငြိမ်းချမ်းစွာအာဏာလွှဲပြောင်းနိုင်တယ်ဆိုတာအင်ဒိုနီးရှားနိုင်ငံမှာလည်းပြသခဲ့ပြီးဖြစ်ပါတယ်
။တခါအာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံတို့အကြားတောင်တိုင်းပင်လယ်မှာနည်းမြေအငင်းပွားမှုတွေဖြစ်နေတဲ့အချိန်အာဆီယံနဲ့အမေရိကန်တို့အခုလိုပုံမနီးကပ်လာတဲ့အတွက်ဒေတာရင်းတင်းမာမှုမြင်မလာနိုင်စရာမရှိဘူးလို့လည်းပဲသူကဖြေကြားသွားပါတယ်
။ For the United States again I think we want to convey our support for a set of principles.
The type of အမေရိကန်နေနဲ့ဘယ်လိုမူမျိုးကိုထောက်ခံလဲဆိုတာအတိပေးလို့ပါတယ်။မကြသေးမီလတွေကကျွန်တော်တို့လှုပ်ဆောင်ခဲ့တဲ့လွတ်လပ်စွာရေချောင်းသွားလာမှုဆိုတာဟာတရုတ်ကိုယ်တော်၎င်းတနိုင်နိုင်ငံကိုယ်တော်၎င်းရည်ရွယ်ပြီးလုပ်တာမဟုတ်ပါဘူး။တောင်တရုတ်ပင်လယ်တွင်ကုန်းတွေကူးတန်းရောင်းဝယ်မှုလွတ်လွတ်လပ်လပ်စီးဆင်းနေခြင်းဟာကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားပါကမ္ဘာစီးပွားရေးဟာလည်းဒီပေါ်မှာရပ်တည်နေပါတယ်ဒီမူဝါဒကိုကျွန်တော်တို့ဆက်လက်ထောက်ခံသွားမှာဖြစ်ပါတယ်နောက်တစ်ချက်ကတော့တင်းမာမှုကြီးထွားလာတာကိုကျွန်တော်တို့မလိုလားပါဘူးဒေသတွင်းစစ်ရေးတပ်ဆင်မှုတွေဖြစ်နေရတာဟာလည်းဘယ်သူအတွက်မှအကျိုးမရှိပါဘူးတတိယတစ်ချက်ကတော့ဒီနယ်မြေအငင်းပွားမှုတွေကိုဖိလစ်ပိုင်ဆောင်ရွက်နေသလိုနိုင်ငံတကာဥပဒေနဲ့အညီဆောင်ရွက်စီလိုပါတယ်ဥရင်းနဲ့အညီဆောင်ရွက်မှအမျိုးသားအကျိုးစီးပွားဖြစ်ထွန်းမှာပါအင်အားကြီးတဲ့နိုင်ငံကအင်အားငယ်တဲ့နိုင်ငံတွေအပေါ်နိုင်ထက်စီးနဲ့လှုပ်တာဟာတော်တွင်ဥပဒေသာဖြစ်ပါတယ်ဘယ်သူအတွက်မှအကျိုးမရှိပါဘူးအာဆီယံရဲ့ရည်ရွယ်ချက်ဟာလည်းဒေသတွင်းပဋိပက္ခရှောင်ရှားရေးဖြစ်ပါတယ
်တရုတ်နဲ့အာဆီယံနိုင်ငံတွေကြားတင်းမာမှုပုံမှန်မြန်မာလာမှာကိုစိုးရင်စရာမရှိပေမဲ့အာဆီယံဒေသတွင်းအစွန်းရောက်အကြမ်းဖက်မှုတွေပြန်လည်ခေါင်းထောင်လာမယ့်အရေးကိုတော့စိုးရင်ရတယ်လို့ဆိုပါတယ်
What we see is you've had in certain ASEAN countries the presence of some extremist groups for you know for a long time now. So in Indonesia you had Jamaah Islamiyah.
ကျွန်တော်တို့တွေ့နေရတာက ASEAN နိုင်ငံတချို့မှာအစွန်းရောက်အဖွဲ့တချို့ရှိနေကြတာပါ။ Indonesia မှာဆိုရင် Jamaah Islamiyah ရှိပါတယ်။ Philippines နိုင်ငံနေတချို့မှာအစွန်းရောက်လှုပ်ရှားမှုတချို့ရှိပါတယ်။ Malaysia မှာဆိုရင်လည်း Al-Qaeda အဆက်အနွယ်တချို့ခြေကုပ်ယူဖို့ကြိုးပမ်းကြတာရှိပါတယ်။အခုဖြစ်နေတာကအာဖရိကပုံစံနဲ့မတူပါဘူး ISJ ကအခြေချစခန်းထောင်ဖို့ကြိုးစားနေတဲ့ပုံစံမဟုတ်ပါဘူးချင်းစွဲအုပ်စုတွေနဲ့ဆက်သွယ်ပြီး IS အတွက်တပ်သားစုဆောင်ဖို့လုပ်နေတာပါဒါဟာစိုးရင်စရာကောင်းပါတယ်ဂျကာတာမှာအတိုက်ခံခဲ့ရပါပြီပြီးတော့ဒီအရှေ့တောင်အာရှဒေသကတချို့ဟာစီးရီးယားကိုသွားပြီးတော့ ISJ နဲ့လက်တွဲတိုက်တာကိုကျွန်တော်တို့တွေ့နေရပါပြီဒီလိုလူတွေစီးရီးယားကိုသွားအစွန်းရောက်တေဖြစ်လာဒေသပြန်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အခြေစိုးရင်ရပါတယ်ဆိုတော့အရင်ရှိခဲ့ပြီးသားမင်းမိန်နေတဲ့အုပ်စုတွေ IS အလံအောက်မှာပြန်လည်လှုပ်ရှားလာနိုင်ပါတယ်ကျွန်တော်တို့ဟာဒီကိစ္စကိုအာဆီယံနဲ့အလေးအနက်ဆွေးနွေးသွားမှာဖြစ်ပါတယ
်အခုလိုပထမဆုံးအချိန်အမေရိကန်ပြည်ထောင်စုမှကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတ Obama ကိုယ်တိုင်အင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ် ဥပမာအဆိုရဟာအာဆပ်ပစိဖိတ်မဟာဗျူဟာချင်းဝင်ရှာကြည့်ရမှာအာဆီယံနဲ့ဆက်ဆံရေးကိုအဓိကမန်တိုင်တရက်အဖြစ်ဦးစားပေးထားပါတယ်အခုကျင်းပမဲ့ထီဗီစီဝဲဟာအမေရိကန်မူဝါဒအတွက်ဥတီဂျက်စစ်ကိုပြသလိုက်ကြလဲဖြစ်ပါတယ်အမေရိကန်အာဆီယံဆက်ဆံရေးဟာအာဆပ်ပစိဖိတ်ဒေသအတွင်းအမေရိကန်တို့ရဲ့စီးပွားရေးရှင်ပြိုင်နိုင်စွမ်းဒေသတွင်းလုံခြုံရေးတံတုပ်ပင်လယ်အငင်းပွားမှုနျူကလ িয়ার မပြန့်ပွားရေးလူမှောင်ခိုဟန်တာရေးရာသီဥတုပြောင်းလဲလာမှုဆိုင်ရာပြဿနာတွေအတွက်လည်းအရေးကြီးတဲ့ကိစ္စတရားဖြစ်ကြောင်းပါခင်ဗျာ